ဝိပဿနာရှိတာဝိပဿနာတရားအထုတ်တာကိုကောင်းတယ်လို့ရှိလို့သာမှအထူးပြနေဖို့မလိုပါဘူး။အများကပဲသဘောပေါက်နားလည်နေကြပါဘူး။သာရပုဂ္ဂိုလ်များနဲ့သာဆိုင်တယ်ငါတို့နဲ့မဆိုင်ဘူးလို့ထင်မှပြီးတော့အဲဒီတုန်းကလူတွေဟာဝိပဿနာမှသိပြီးစိတ်ဝင်စားကြသည်ကူဝိပဿနာလုပ်ငန်းတရားဟောလို့ရှိရင်လူတွေနဲ့မထိုက်တန်တာကိုဟောသလိုဖြစ်ပြီးတော့နေတယ်အဲဒီတုန်းကဘုန်းကြီးတို့ကလည်းဝိပဿနာကိုစပြီးဟောပါစရှိသေးတယ်ဒါကြောင့်အဲဒီတုန်းကဆိုရင်တော်တော်ကိုတိုက်တွန်းပြီးဟောရပါတယ်ဒါပေမဲ့အခုတော့ဝိပဿနာအလုပ်ဆိုတာဟာလူတိုင်းလူတိုင်းအထောက်ကောင်းမယ်တရားအားထုတ်ရင်ဝိပဿနာအလုပ်ဟာအကောင်းဆုံးပဲလို့လူတွေကဒီလိုသဘောပေါက်နေကြပါပြီဒါကြောင့်တရားဟောမယ်ဆိုလို့ရှိရင်တရားနာမဲ့လူတွေကဝိပဿနာတရားကိုဟောပါဆရာလို့ဒီလိုတောင်းလျှောက်ထားကြတတ်ကြသေးတယ်ဒါပေမဲ့လို့ဝိပဿနာလုပ်ငန်းရှင်ရိုးရိုးလေးဟောရင်တချို့ကကောင်းကောင်းမနာတတ်ကြဘူးတရားနာနေရင်ကတောင်တချို့ကဆသွားတတ်ကြသေးတယ်အဲဒီလိုဆသွားတဲ့လူတွေကိုလည်းအပြစ်တင်စရာတော့မရှိပါဘူး။ဘာကြောင့်လဲဆိုရင်လူတို့မှာနားလည်နိုင်တဲ့အသိဉာဏ်အခြေခံကမှမရှိသေးတဲ့ဟာကိုတချို့ကသမထကဝိပဿနာအနေနဲ့ယုံကြည်ပြောဟောနေကြတယ်။တချို့ကလည်းဝိပဿနာအစီကိုသမထလိုပဲထင်နေကြတယ်။ဘာမှမဟုတ်ဘူးလို့လည်းတချို့ကပြောဆိုနေကြတယ်တချို့ဟောတဲ့ဝိပဿနာကသာသာပေသာပြောင်းတော့လဲတကယ်အားထုတ်ပြီးကိုယ်တွေ့ပြီးကိုကြတော့မဖြစ်နိုင်တဲ့လုံငန်းစဉ်တွေဖြစ်နေတယ်။ဒါကြောင့်တချို့ပုဂ္ဂိုလ်တွေမှာဝိပဿနာနဲ့စပြီးမဝေကွဲနိုင်ပဲရှိနေကြတယ်။ဒါကြောင့်ဒီကနေ့ဝိပဿနာအကြောင်းကောင်းကောင်းသဘောပေါက်သွားအောင်လို့ဝိပဿနာအခြေခံတရားကိုဟောရမယ်။အခုဟောပြောမယ်ဝိပဿနာအခြေခံတရားဟာလူတို့လေးနဲ့ရည်လည်းပြည့်စုံတယ်ရင်းလည်းရှင်းတယ်ကောင်းလည်းကောင်းတယ်ဒီတရားထဲမှာဝိပဿနာရဲ့အခြေခံတွေကိုလောလောကူကူနဲ့မှတ်သားထားရအောင်ကောင်းစဉ်ဆောင်ပုဒ်လေးတွေပါအစီအစဉ်ထားတယ်ဒါကလည်းအခုမှအစီအစဉ်တာမဟုတ်ပါဘူးလွန်ခဲ့တဲ့19နှစ်20လောက်ကလေးကစပြီးဒီစဉ်ပြီးတော့ဟောနေပါတယ်ဒီတရားကိုဟောဘူးတာလည်းအချိန်ပေါင်းတော်တော်များပါပြီဒီသာသနာ့ဤသာမာလည်းအရင်ကဟောဘူးပါပြီဒါကြောင့်ရှင်ကနာဘူးတဲ့ပုဂ္ဂိုလ်တွေမှာတော့နာဘူးထမှန်ဆိုတဲ့အတိုင်းထပ်ပြီးဟောတယ်ထပ်ပြီးနာရတယ်လို့မှတ်ကြပြီတော့ဒီလိုဟောဘူးတာတွေကိုထပ်ပြီးမဟောတော့ပဲအသေးအသေးကြီးလျှောက်ဟောနေမယ်ဆိုလို့ရှိရင်ဒီတရားကိုမကြဘူးသေးတဲ့လူသေးတယ်မှာအလွန်ရေးကြီးတဲ့ဒီလိုတရားမျိုးကိုမနာရဘဲဖြစ်နေတော့မှာပေါ့ဒါကြောင့်အရေးကြီးတဲ့ဒီလိုတရားတွေဟာသခါသခါမကြမကြဟောတဲ့တရားတွေပါပဲဒါကြောင့်ဒီနေ့ဒီဝိပဿနာအခြေခံတရားကိုဟောတာပဲပထမကောင်းဆုံးဆောင်မှုကဝိပဿနာညာဆိုတာပဲဟာရှိ၍ဖြစ်သည်တဲ့အဲဒီဆောင်ပုဂ္ဂိုလ်ဆိုကြရမယ်ဝိပဿနာဉာဏ်ဆိုတာဘယ်ဟာအရှု၍ဖြစ်သည်နည်းဆို
ဝိပဿနာဉာဏ်ဆိုတာဘယ်ဟာအရှု၍ဖြစ်သည်နည်းဝိပဿနာဉာဏ်ဆိုတာဘယ်ဟာအရှု၍ဖြစ်သည်နည်းဝိပဿနာဉာဏ်ဆိုတာဘယ်ဟာအရှု၍ဖြစ်သည်နည
်းဝိပဿနာဉာဏ်ဆိုတာဟာဘယ်လိုဟာကိုရှုရသလဲဘယ်လိုဟာကိုရှုပြီးတော့ဝိပဿနာဉာဏ်ဖြစ်သလဲလို့ဒီမေးခွန်းကမေးထားတယ်ဒီချက်ဟာအမတန်လည်းရည်ကြီးပါတယ်ဘာကြောင့်လဲဆိုတော့ဓမ္မထမ်းဘာဝနာအနေနဲ့ရှုတယ်ဆိုတာကသမာဓိဖြစ်အောင်လို့ရှုတာကတစ်မျိုးဝိပဿနာဉာဏ်ဖြစ်အောင်လို့ရှုတာကတစ်မျိုးဒီလိုနှစ်မျိုးရှိတယ်ပထဝီရေကတိုင်းအာဘောရေကတိုင်းဧဇောမိကတိုင်းဝါယောလေးကတိုင်းအစရှိတဲ့ကတိုင်း၁၀ပါးအာယုံ၁၀မျိုးကိုပြုရင်သမာဓိသာဖြစ်တယ် အဲ့ဒါဝိပဿနာမဟုတ်ဘူးပြီးတော့ကုရုမာရကဖူးဖူးရောင်နေတဲ့သူတွေကောင်းကြီးဝိနီလကညုံမဲနေတဲ့သူတွေကောင်းကြီးအစရှိတဲ့အတုပအာယုံ10မျိုးပဲရှိရင်လဲသမာဓိသာဖြစ်တယ်အဲ့ဒါလည်းဝိပဿနာမဟုတ်ဘူးပြီးတော့အနုတ္တိ10ပါးတဲ့ကဗုဒ္ဓအနုတ္တိမြတ်စွာဘုရားဤဂုဏ်တော်တွေကိုနှလုံးသွင်းဆင်ခြင်တာဓမ္မအနုတ္တိတရားတော်ဤဂုဏ်တော်တွေကိုနှလုံးသွင်းဆင်ခြင်တာဘင်္ဂအနုတ္တိဘင်္ဂရာဤဂုဏ်တော်တွေကိုနှလုံးသွင်းဆင်ခြင်တာသီလအနုတ္တိမိမိသီလကိုယ်ကိုနှလုံးသွင်းဆင်ခြင်တာသာဂအနုတ္တိမိမိစွန့်ကြဲဒေကံလှူဒါန်းမှုတဲ့ဒါနကိုယ်ကိုနှလုံးသွင်းဆင်ခြင်တာဒေဝတာအနုတ္တိနတ်တို့ရဲ့တရားသီလအစရှိသောဂုဏ်နဲ့ဥပမာပြုပြီးတော့မိမိမှာရှိတဲ့တရားသီလအစရှိသောဂုဏ်တွေကိုနှလုံးသွင်းဆင်ခြင်တာဥပါဒမနုဿတိနိဗ္ဗာန်ရဲ့အကုန်လုံးနှလုံးသွင်းဆင်ခြင်တာမရဏနုဿတိသိခြင်းတရားသိခြင်းအကြောင်းကိုနှလုံးသွင်းဆင်ခြင်တာဒါတွေဟာသမာဓိဖြစ်တဲ့အလုပ်တွေပဲဝိပဿနာဉာဏ်ဖြစ်တဲ့အလုပ်မဟုတ်ဘူးပြီးတော့ခန္ဓာကတာတိသံမင်းမွေးခြင်းစိတ်တယ်လည်းသဲသွားအေးအသားအကျော်အယိုးရိုးရင်းချင်းစီအညို့စသည်ဖြင့်ကိုယ်ထဲမှာရှိနေတဲ့ဘုဇဏမျိုးသားအဖိုးစုတွေကိုနှလုံးသွင်းဆင်ခြင်းပြီးရှုနေတာလဲသမာဓိဖြစ်တဲ့အလို့ပဲဝိပဿနာဉာဏ်ဖြစ်တဲ့အလို့မဟုတ်ဘူးပြီးတော့သတ္တဝိညာဉ်ကိုရှုရတဲ့အာနာပါနာတတိဆိုတာလဲသမာဓိကမ္မထမယ်ဆိုပေမဲ့ဒီအာနာပါနာကမ္မထမှာတော့ဝိပဿနာဉာဏ်ဖြစ်အောင်ရှုတဲ့နည်းလည်းရှိပါတယ်ဒါပေမဲ့ဥဒ္ဓရိမကသမာဓိကမ္မထနဲ့မှာပြထားလို့ဘုန်းကြီးတို့ကလည်းပဲသမာဓိကမ္မထာလို့အမည်ပေးလိုက်ရတာပဲပြီးတော့မေတ္တာကရုဏာမုရိဒာဥပေက္ခာဆိုတဲ့ဇမဝိဟာရကမ္မထာ၄ပါးအာယုဘဇာနေကိုရအောင်အားထုတ်ရတဲ့အာရုဘကမ္မထာက၄ပါးဒီ၈ပါးလည်းသမာဓိကမ္မထာကြီးပဲပြီးတော့စားတောက်တဲ့အစာအာဟာရတွေကိုသက်သက်ပွဲထင်အောင်သင်ရင်ရတာကဟာရေတိကူလာပညာတဲ့အဲ့ဒါလဲသမာဓိကမ္မထမယ်ပြီးတော့မိမိကိုယ်ထဲမှာရှိနေတဲ့ဓာလေးပါးကိုခွဲကြပြီးရှုတာကသတုဓာတုဝဋ္ဌကမ္မထနဲ့ဒါကတော့သမာဓိကမ္မထဖြစ်ပေမဲ့လို့ဝိပဿနာရဲ့အခြေခံလဲဖြစ်တဲ့အတွက်ဝိပဿနာနဲ့လဲဆိုင်ပါတယ်အဲအခုပြောခဲ့တာတွေဟာအခြေအတွက်အားဖြင့်အမျိုးသား40ရှိတယ်သမารိကမ္မထာနွေကြီးပဲဒါတွေကဝိပဿနာနဲ့ဆက်ဆက်အာနာပါနတစိတ်တစ်ပိုင်းနဲ့သုဒ္ဓတဝါဝဋ္ဌမတပါးဉာဏ်နဲ့ကမ္မထာအာယုံတွေကိုရှိရင်သမာရိတာဖြစ်တယ်ဝိပဿနာတော့မဖြစ်ဘူးဝိပဿနာဖြစ်စေခြင်းအဲ့ဒီသမာရိကိုပဲဖတ်ပြီးရှုမှဝိပဿနာဖြစ်နိုင်တယ်ဒါကြောင့်ဝိပဿနာဉာဏ်ဖြစ်အောင်ဘယ်လိုတရားတွေကိုရှုရသလဲလို့ဒီမေးခွန်းကိုထုတ်ပြထားတာဝိပဿနာဉာဏ်ဆိုတာဘယ်ဟာရှုရဖြစ်သနည်းရဲ့ဒီမေးခွန်းကိုအခုအပြေပေးရမယ်ဆွဲလန်းနိုင်ရာငါးခန္ဓာမှသွားရှုရဖြစ်သည်အဲ့ဒါကအပြေပဲဆွဲလန်းနိုင်တဲ့ခန္ဓာငါးပါးကိုအမှန်တိုင်းရှုပြီးတော့ဝိပဿနာဉာဏ်ဖြစ်ပါတယ်တတ္တဝါရီရဲ့နာနာမှာရှိနေတဲ့လောကီယုံနာတွေကိုပါဠိလိုဥပါဒณะခန္ဓာလို့ခေါ်တယ်အဲ့ဒါကိုဗမာလိုဥပါဒณะခန္ဓာလို့ဘာသာပြန်ဆိုထားကြတယ်ဥပါဒနာကဆွဲလန်းတာခန္ဓာကတော့ယုံနာအစုဆွဲလန်းနိုင်တဲ့ယုံနာအစုတရားတွေလို့ဆိုလိုတယ်အဲ့ဒါတွေကိုကာမုပါဒံခေါ်တဲ့ဏာနဲ့လဲပါရပြီးဆွဲလန်းနိုင်တယ်ဒိဋ္ဌိပါရံခေါ်တဲ့ဒိဋ္ဌိနဲ့လည်းပဲအထင်မှားပြီးဆွဲလန်းနိုင်တယ်။ဒီလိုတဏှာနဲ့ဒိဋ္ဌိနဲ့ဆွဲလန်းနိုင်တဲ့ခန္ဓာ၅ပါးတရားတွေဟာဥပါဒနဲ့ခန္ဓာတွေပဲ။ဒီခန္ဓာ၅ပါးတရားတွေကိုအမှန်တိုင်းသိအောင်ရှုရတယ်။အဲ့ဒါတွေကိုမရှုလို့အမှန်တိုင်းမသိရင်တဏှာနဲ့ဒိဋ္ဌိနဲ့ဆွဲလန်းနိုင်တယ်။ရှုလို့အမှန်တိုင်းသိသွားရင်တော့မဆွဲလန်းနိုင်ဘူး။အစွဲလန်းကင်းသွားတယ်ဒါကြောင့်မစွဲလန်းနိုင်အောင်အစွဲလန်းကင်းအောင်လို့ အဲ့ဒါတွေကိုအမှန်တိုင်းသိဖို့ရှိရတယ်။အဲ့ဒါတွေကိုအမှန်တိုင်းရှုသိပြီးတော့ဝိပဿနာဉာဏ်ဖြစ်ပါတယ်တဲ့။အဲ့ဒီခန္ဓာ၅ပါးကိုသိနာလဲအောင်လို့ဖြည်းဖြည်းရှင်းပြီးတော့ပြောရအောင်မယ်။အဲအခုပထမဆံမုတ်ကလေးကစပြီးဆိုကြအောင်လို့ဝိပဿနာဉာဏ်ဆိုတာဘယ်ဟာရှု၍ဖြစ်သနည်းဆို
ဝိပဿနာဉာဏ်ဆိုတာဘယ်ဟာရှု၍ဖြစ်သနည်းဝိပဿနာဉာဏ်ဆိုတာဘယ်ဟာရှု၍ဖြစ်သနည်းဝိပဿနာဉာဏ်ဆိုတာဘယ်ဟာရှု၍ဖြစ်သနည်
းအဲ့ဒါကအမေးပဲအခြေကတော့သွေလန်းနိုင်ရာငါးဌာနမှန်စွာရှိရဖြစ်သတည်းဆို
သွေလန်းနိုင်ရာငါးဌာနမှန်စွာရှိရဖြစ်သတည်းသွေလန်းနိုင်ရာငါးဌာနမှန်စွာရှိရဖြစ်သတည်းသွေလန်းနိုင်ရာငါးဌာနမှန်စွာရှိရဖြစ်သတည်း
သွေလန်းနိုင်တဲ့ဌာန၅ပါးကိုအမှန်တမ်းရှုပြီးတော့ဖြစ်ပါတယ်ဝိပဿနာဉာဏ်ဆိုတာဘုရားကပြောခဲ့တဲ့ကပိုင်းအာယုံကိုရှုလို့လည်းမဖြစ်ဘူးအာတုကအာယုံကိုရှုလို့လည်းမဖြစ်ဘူးအနုဒတိမေတ္တာစရိယရှုလို့လည်းမဖြစ်ဘူးဒါဖြင့်ဘာကိုရှုရမလဲဆိုရင်သွေလာနိုင်တဲ့ခန္ဓာ၅ပါးကိုရှုရမယ်တဲ့သွေလာနိုင်တဲ့ခန္ဓာ၅ပါးဆိုတာရုပ်ခန္ဓာဝေဒနာခန္ဓာဉာဏ်ခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာဆိုတဲ့ဒီ၅ပါးပဲဒီခန္ဓာ၅ပါးဆိုတဲ့မြည်ကတော့ဗမာပြည်မှာတရားလိုက်စားတဲ့လူတိုင်းလူလိုပဲနှုတ်တဲ့နေတာပါအဲ့ဒီခန္ဓာ၅ပါးတွေကိုအမှန်တိုင်းသိအောင်ရှင်းရမယ်ဒီလိုရှင်းပြီးအမှန်တိုင်းသိရင်ဝိပဿနာဉာဏ်ပါပဲဒီခန္ဓာ၅ပါးတွေကိုအမှန်တိုင်းမသိရင်တော့ဥပါဒံလို့ခေါ်တဲ့ဒနာနဲ့ဒိဋ္ဌိကဆွဲလန်းသွားတယ်။ဒနာကပါရပြီးတော့ဆွဲလန်းတယ်။ဒိဋ္ဌိကအထင်မှားပြီးတော့ဆွဲလန်းတယ်။အဲဒီဥပါဒံနဲ့ခန္ဓာတွေကဘယ်ဟာတွေလဲဆိုရင်အခုလူတွေအများကြီးတွေ့နေကြရတဲ့တရားတွေပါပဲ။တခြားသွားပြီးတော့ဆက်ကဲခဲခဲရှားယူရမယ့်တရားတွေမဟုတ်ပါဘူး။ပုဂ္ဂိုလ်တွေမှာသင်္ချာတွေ့နေရတာတွေပါပဲ။ဘယ်လိုလဲဆိုရင်မြင်တဲ့အခါမှာမြင်ရတာသင်ကြားတွေ့ရတယ်။ကြားတဲ့အခါမှာကြားရတာတွေ့ရတယ်။အနားနာတဲ့အခါမှာနားရတာတွေ့ရတယ်။အရာတာကိုစားသိတဲ့အခါမှာအဲဒီသိရတာတွေ့ရတယ်။ကိုယ်ပါတွေ့ထိတဲ့အခါမှာဒုတိယကတွေ့ရတယ်။ဒီကုစင်စားကြံသိနေတဲ့အခါမှာကြံသိရတာတွေ့ရတယ်။လက်ခြေကိုကွေးလိုက်ရင်ဆန်းလိုက်ရင်လှုပ်ရှားလိုက်ရင်အဲ့ဒီကိုရဆန်းရလှုပ်ရှားရကဒီခန္ဓာ၅ပါးကိုတွေ့ရတယ်။ခန္ဓာ၅ပါးသဘောတရားမှမသိတာတော့ပဲလူပါတယ်။အဲ့ဒါကလည်းသိအောင်မရှိတဲ့အတွက်အမှန်တိုင်းမသိပဲရှိနေတာပါပဲ။မရှိလို့မသိကြတဲ့အတွက်အဲ့ဒါတွေကိုတဏှာနဲ့ဒိဋ္ဌိနဲ့ဆွဲလာပြီးနေကြတာပဲ။ကဲအခုလက်ခြေကွေးတာလေးကစားပြီးပုံစံထုတ်ပြောမယ်။ကွေးတဲ့အခါဘာတွေဖြစ်သလဲကွေးမယ်လို့ကြားတဲ့စိတ်ကလေးကစပြီးဖြစ်လာတယ်ပြီးတော့မှကွေးတဲ့ရုပ်ကလေးတွေတွေ့ချင်းတွေ့ချင်းဖြစ်လာတယ်ဒီလိုဖြစ်လာရမှကွေးမယ်ကြားတဲ့စိတ်ကလေးတဲ့ဘာတွေပါသလဲဆိုရင်နာမ်ခန္ဓာ၄ပါးပါတယ်ဘာပုံကတော့ကွေးမယ်လို့ကြံသိတဲ့စိတ်ကဝိညာဉ်နဲ့ခန္ဓာတဲ့ကွေးမယ်ကြံပြီးကွေးရမှာဝမ်းမြောက်ဝမ်းသာနဲ့ကွေးတာလည်းရှိတယ်။ဘယ်နှလုံးမသာဖြစ်ပြီးကွေးတာလည်းရှိတယ်။စိတ်မရှင်မညိုရိုးရိုးအနေထားနဲ့ကွေးတာလည်းရှိတယ်။ဒီလို၃မျိုးရှိပါတယ်။ဒီ၃မျိုးထဲမှာဝမ်းမြောက်ဝမ်းသာနဲ့ကွေးရင်အဲဒီဝမ်းသာတာကိုသောမနာဝေဒနာလို့ခေါ်တယ်။ဝေဒနာခန္ဓာပဲ။ဘယ်နှလုံးမသာဖြစ်ပြီးစိတ်ဆိုးစိတ်ပြက်ပြီးကွေးရင်အဲ့ဒီစိတ်နှလုံးမသာတာကိုဒေါမနတာဝေဒနာလို့ခေါ်တယ်။ဝေဒနာခန္ဓာပဲ။မချွမညှိုးရိုးရိုးစိတ်နေထားနဲ့တွေ့ရင်အဲ့ဒီရိုးရိုးစိတ်နေထားကိုဥပေက္ခဝေဒနာလို့ခေါ်တယ်။ဝေဒနာခန္ဓာပဲ။ဒါကြောင့် ဝိမဲလို့ကြံရမှာဝေဒနာခန္ဓာလည်းပါတယ်ပြီးတော့ဝိမဲလို့မှတ်သားတဲ့ပညာလည်းပါတယ်အဲ့ဒါကပညာခန္ဓာပဲပြီးတော့ကိုယ်ဘုရားစိတ်စောတိုက်တွန်းပေးတဲ့သဘောလေးလည်းပါတယ်သူကတော့ဝေးလိုက်ဝေးလိုက်လို့မဆိုတော့လဲဆိုပြီးတခဲတော့စိတ်ထဲကနေပြီးတိုက်တွန်းနေတဲ့သဘောပါပဲအဲ့ဒီလိုစိတ်ထဲကတိုက်တွန်းနေတဲ့သဘောလေးဟာသင်္ခါရခန္ဓာပဲဒါကြောင့်ဝိမဲကြတဲ့သဘောတရားလေးထဲမှာဝေဒနာလည်းပါတယ်ပညာလည်းပါတယ်သင်္ခါရလည်းပါတယ်ဝိညာဉ်လည်းပါတယ်နာမ်ခန္ဓာ၄ပါးလုံးပါတယ်ကိုယ်တယ်ဆိုတဲ့လုံရှားမှုထဲမှာတော့ရုပ်တရားကြီးပဲသူကတော့ရုပ်ခန္ဓာသက်သက်ပါပဲအဲ့ဒီတော့ဝိညာဉ်နာနဲ့ကိုယ်တာဒီနှစ်ခုပေါင်းလိုက်ရင်ခန္ဓာ၅ပါးပဲဒါကြောင့်လက်ကလေးတကွေးထဲမှာခန္ဓာ၅ပါးပါနေတယ်။တွေ့ရွေးလိုက်ရင်ခန္ဓာ၅ပါးပဲ။နောက်တွေ့ရွေးလိုက်ရင်လည်းခန္ဓာ၅ပါးပဲ။ဒီတိုင်းဒီတိုင်းခန္ဓာ၅ပါးတွေကြီးအစဉ်စဉ်ဖြစ်နေတယ်။အဲ့ဒါတွေကိုမမကံကမရှိဘူးလို့မမကံကမသိဘူးဆိုရင်ဘယ်လိုထင်သွားသလဲဆိုတော့အဲ့ဒါကိုခွန်ကြီးတို့ကတောင်းဖြေပြနေကြမလို့ပါဘူး။လက်ကိုကွေးနေကြတဲ့ပုဂ္ဂိုလ်တွေကသူကပဲစဉ်းစားပြီးဖြစ်နေပါလေ။ဘယ်လိုထင်မှတ်တယ်ဆိုတော့ကိုယ်မဲ့ကြတာလဲငါပဲ။လက်ကိုကွေးလိုက်တာလဲငါပဲလို့ဒီလိုထင်နေကြတယ်မဟုတ်လား။အဲလူတိုင်းလူတိုင်းပဲဒီလိုထင်နေကြပါတယ်။ကလေးတွေကိုမေးကြည့်ပါ။ဒီတိုင်းပြောပါလိမ့်မယ်။သာမတတဲ့လူကြီးတွေကိုမေးကြည့်ရင်လဲဒီတိုင်းပြောမှာပဲ။သာတတဲ့ပုဂ္ဂိုလ်မေးကြည့်ရင်လဲဗဂတိစိတ်ထင်ကိုပြောရင်တော့ဒီတိုင်းကြောက်မှာပဲသို့တော်လဲသူကတော့သာတတာနဲ့စာနဲ့ကိုက်ညီအောင်လို့ယုတ်တရားနာတရားတွေပဲလို့ဒီလိုလဲပြောကျင်ပြောမယ်အဲ့ဒါကတော့သူညာနဲ့ထင်တာမဟုတ်ပါဘူးသူကိုယ်တိုင်သိတာမဟုတ်ပါဘူးသာဝိဇ္ဇငါနဲ့ကပါတဲ့အတိုင်းစာနဲ့ပင်နဲ့ကိုက်ညီအောင်လို့ရန်ဆပြီးပြောတာပဲဖြစ်မယ်လက်ချေကိုကိုယ်တိုင်စာ၌သူစိတ်ထဲမှာတကယ်ထင်နေတာကတော့ဝိမေသမေကြံတာလဲငါပဲဝိရာသနာလဲငါပဲလှူချဖို့ကြံတာလဲငါပဲလှူချတာလဲငါပဲလို့ဒီလိုပဲထင်မှနေပါတယ်ဒီငါဟာရှိကလည်းရှိနေတယ်အခုလည်းရှိနေတယ်နောက်လည်းရှိဦးမယ်အစဉ်ထာရရှိနေတယ်လို့ဒီလိုပဲထင်နေပါတယ်အဲ့ဒါကိုအိသပညာလို့ခေါ်တယ်ဝိမေကြံတဲ့စိတ်ကလေးကအခုမှဖြစ်လာတယ်လို့ဒီလိုကတော့ပရိပုဂ္ဂိုလ်တွေဟာမထင်ရမသိကြပါဘူးဒီစိတ်ကလေးဟာသိရတာရှိနေတယ်အရင်ကရှိနေတဲ့ငါပဲကိုယ်မယ်လို့အခုကြံတယ်လို့ဒီလိုထင်မှနေကြပါတယ်အဲဒီကြံတဲ့ငါဟာအခုလည်းရှိနေတယ်နောက်လည်းရှိနေမှာပဲလို့ဒီလိုလည်းထင်နေကြပါတယ်လက်တို့ခြေတို့ကွေးလိုက်ကွေးလိုက်ကြတော့လဲအရင်ကရှိနေတဲ့လက်ခြေအရင်ကရှိနေတဲ့ငါကပဲပြေးသွားတယ်လို့ဒီလိုထင်ညာနဲ့ပြေးကြည့်တဲ့နောက်လဲဒီလက်ဒီခြေဟာအစင်မပြတ်ရှိနေတယ်ဒီလိုပဲထင်တယ်ကြောက်သွားတယ်လို့တော့မထင်ပါဘူးအဲ့ဒါလည်းနိစ္စပညာပဲအဲ့ဒါဟာမမြဲတဲ့တရားကိုမြဲတယ်လို့ဆွဲလာတာပဲပုဂ္ဂိုလ်သတ္တဝါငါးပါးမဟုတ်တဲ့သဘောတရားကိုငါးပါးသဘောကောင်းနေနဲ့ဆွဲလာတာပဲဒီထဲမှာကိုယ်သဘောကြကိုယ်လည်းရဆန်းလည်းရတဲ့အတွက်အဲ့ဒီကိုယ်လေးရဆန်းလေးရတာကိုပဲကောင်းတယ်လို့လည်းထင်သွားတာသေးတယ်ဥပမာညောင်းနေရကလက်ကလေးကိုရွှေ့လျက်ပြင်လျက်လို့ရှိရင်အညောင်းပြေပြီးနေတာတိုင်းတာဖြစ်သွားတယ်အဲ့ဒါကိုကောင်းတယ်လို့လည်းထင်လိုက်သေးတယ်အဲ့ဒါဟာသမ်းပါလို့ထင်တာပါပဲသွားကြည့်တယ်လို့အပြိုရန်ကားတဲ့လူတို့ဒီလိုလူတွေဟာကိုယ်လေးဆန်းလေးလှုပ်ပြီးတော့ကနေတဲ့အခါမှာသိကောင်းတယ်လို့ထင်နေတယ်ကိုယ့်အကိုသိတာရပြီသဘောကျနေတယ်အချင်းချင်းစကားပြောကြတဲ့အခါများမှာလဲတချို့ကလက်တွေကောင်းတွေကိုလှုပ်ပြီးအာရဝမ်းသာနဲ့ပြောနေတာတွေသိရပါတယ်အဲဒီလိုပြောနေတဲ့လူကအဲဒီလိုလှုပ်ရှားပြီးပြောနေရတာကိုပဲသားရနေတယ်သဘောကျနေတယ်ဒါတွေလဲချမ်းသာလို့ထင်နေတာတွေပါပဲပြီးတော့ဆိုလို့ရှိရင်လည်းလူကလေးကိုလှုပ်လို့ရလို့ဒီမြအောင်မြင်သွားရင်အဲ့ဒါကိုကောင်းတယ်ချမ်းသာတယ်လို့ထင်နေတယ် အဲ့ဒါအာတနာနဲ့တာယာပြီးတော့ဆွဲလာနေတာတဲ့မမြဲတဲ့တရားကိုမြဲတဲ့အနေနဲ့လဲတာယာတယ်ဌာနမဟုတ်တာကိုဌာနအနေကောင်းတဲ့အနေနဲ့လဲတာယာတယ်ပုဂ္ဂိုလ်သတ္တဝါမဟုတ်တဲ့ယုံနာစုကိုပုဂ္ဂိုလ်သတ္တဝါအနေနဲ့လဲတာယာနေတယ်အဲ့ဒီလိုတာယာပြီးတော့လဲဆွဲလာနေတယ်ဘာကောင်းသတ္တဝါကောင်းအနေနဲ့ရှင်မပြီးတော့လဲဆွဲလာနေတယ်ဒါကြောင့်လက်ချေကိုကိုးရဆန်းရလှုပ်ရှားရမှာကိုးမယ်လို့ကြံတာလဲဥပါဒณะခန္ဓာပဲကိုးလိုက်တာလဲဥပါဒณะခန္ဓာပဲဆန်းမယ်လို့ကြံတာလဲဥပါဒณะခန္ဓာပဲဆန်းတာလဲဥပါဒณะခန္ဓာပဲလှုပ်ရှားမယ်လို့ကြံတာလဲဥပါဒณะခန္ဓာပဲလှုပ်ရှားတာတွေလဲဥပါဒณะခန္ဓာတွေပဲဝိပဿနာရှိရမယ်ဥပါဒณะခန္ဓာဆိုတာဓာမျိုးတွေကိုပြောတာပဲသို့သူဉာဏ်ကြရစသည်မှာလဲအကုန်လုံးဒီနည်းကြီးပါပဲမြင်တဲ့အခါမှာမြင်မှုဤတရားဌာနမျက်စိဆိုတာလည်းထင်ရှားတယ်မြင်ရတဲ့အစင်းဆိုတာလည်းထင်ရှားတယ်သူတို့မျိုးကတော့ယူတရားပဲသူတို့ကတော့ဘာမှမသိတာဘူးဒါပေမဲ့မြင်လိုက်မှမရှိမရင်သူတို့ကလည်းဆွဲလန်းသွားတာပဲမျက်စိနဲ့တကွဒီကိုယ်လုံးကိုမြဲတဲ့အနေချမ်းသာတဲ့အနေပုဂ္ဂိုလ်တ attva အနေနဲ့ရှင်မဆွဲလန်းသွားတယ်မြင်ရတဲ့အစင်းနဲ့တကွအထေဝရကြီးတစ်ခုလုံးကိုလည်းမြဲတဲ့အနေလှပါတင်တဲ့အနေကောင်းတဲ့ချမ်းသာတဲ့အနေပုဂ္ဂိုလ်သတ္တဝါအနေနဲ့ဒီနည်းဆွဲလန်းသွားတယ်။ဒါကြောင့်အဲဒီမျက်စိယုံနဲ့အစင်းယုံကိုဥပါဒณะခန္ဓာလို့ခေါ်တယ်။ပြီးတော့အဲဒီမြင်တဲ့အခါမှာမြင်တယ်ဆိုတာကလည်းသင်ကြားတယ်။အဲဒါကတော့နာမ်ခန္ဓာ၄ပါးအပေါင်းပဲ။မြင်သူယုံမျက်စိကလေးကဝိညာဉ်နဲ့ခန္ဓာခေါ်တယ်။မြင်လို့ကောင်းတာမကောင်းတာကဝေဒနာခန္ဓာခေါ်တယ်။မြင်ရတဲ့အာယုံကိုမှတ်သားလိုက်တာကသင်္ညက်ခန္ဓာခေါ်တယ်။မြင်အောင်လို့သုံးစိတ်နှလုံးသွင်းတာကသင်္ခါရခန္ဓာခေါ်တယ်။အဲဒါအနံခန္ဓာလေးပါပဲ။မြင်ခိုင်းမှမရှိမိရင်အဲဒီမြင်တာကိုအရင်ကလည်းရှိနေတယ်၊အခုလည်းရှိနေတယ်လို့မြဲတဲ့အနေနဲ့သင်မှဆွဲလန်းသွားတယ်။ကောင်းကောင်းလေးတွေကိုမြင်ရတဲ့အခါမှာမြင်ရတာကောင်းတယ်လို့ဒီလိုလဲထင်မှတ်သွားတယ်ဒီလိုထင်မှတ်တဲ့အတွက်မြင်ကောင်းတွေကိုမြင်အောင်လို့သူသူဆန်းဆန်းတွေအကောင်းတွေကိုလိုက်ပြီးတော့ကြီးစုနေကြတာဝဲတွေရုပ်ရှင်တွေကိုဈေးစကားကုန်ခံပြီးအရေးပြက်ခံကိုပင်ပန်းခံပြီးတော့ကြွားကြည့်နေကြတာဟာကောင်းတယ်ထင်လို့လုပ်နေကြတာပါပဲကောင်းတယ်မထင်ရင်တော့ဒီလိုဈေးကုန်လူပန်းခံပြီးဘယ်သူမှသွားပြီးကြည့်မှမဟုတ်ပါဘူးဒါကြောင့်မြင်နေရတာခါးစားနေရတာကိုငါပဲငါကောင်းနေတာပဲလို့ထင်မှတ်နေတာဒနာရိဋ္ဌိနဲ့ဆွဲလာနေတာတဲ့ဒီလိုဆွဲလာနိုင်တဲ့အတွက်မြင်ခိုင်းမှာထင်ရှားတဲ့ယုံနာတရားတွေဥပါဒณะခန္ဓာလေးခေါ်ရတယ်အဲ့ဒီမြင်ရမှာဆွဲလာမလို့ပဲယာယာနာယာစာယာဒွိဋ္ဌိယာကြံတိယာတွေမှာလဲအကုန်လုံးဤသူပဲဆွဲလာနေတယ်ဘိက္ခုစင်္ကကြံစည်နေတဲ့စိတ်ကလေးကိုတော့နာကောင်းတရားကောင်းနေနဲ့ပါပြီးတော့တောင်းဆွဲလန်းတတ်သေးတယ်။ဒါကြောင့်ဆွဲလန်းနိုင်ရ၅ခန္ဓာဆိုတဲ့ဆောင်မှုရဆွဲလန်းနိုင်တဲ့ခန္ဓာ၅ပါးဥပါဒณะခန္ဓာ၅ပါးဆိုတာတခြားကမဟုတ်ဘူး။ကိုယ်ကိုယ်တည်းကမြင်တိုင်းကြားတိုင်းတွေ့တိုင်းသိတိုင်းဓဝါ၆ပါးမှသင်ရှားနေတဲ့သဘောတရားတွေပဲ။အဲဒီသင်ရှားနေတာတွေဟာဥပါဒณะခန္ဓာတွေပဲ။အဲဒီဥပါဒณะခန္ဓာတွေကိုအမှန်တိုင်းသိအောင်ရှင်းရမယ်။အမှန်တိုင်းရှင်းလို့အမှန်တိုင်းသိတာဟာဝိပဿနာဉာဏ်ပါပဲ။ဒါကြောင့်ဆောင်းဖို့မှာဝိပဿနာဉာဏ်ဆိုတာတရားရှိရေဖြစ်သည်။ဆွဲလာနိုင်ရာငါးခန္ဓာမှန်စွာရှိရေဖြစ်သည်လို့ဆိုထားတာ။အဲဒီဆောင်းဖို့ကလေးတွေကိုတစ်ပေါက်စီဆိုကြအောင်။ဝိပဿနာဉာဏ်ဆိုတာတရားရှိရေဖြစ်သည်
။ဝိပဿနာဉာဏ်ဆိုတာဝိပဿနာဉာဏ်ဆိုတာဘယ်ဟာရှိဖြစ်သတည်
းဆွဲလန်းနိုင်ရာငါးခန္ဓာမှန်စွာရှိဖြစ်သတည်
းဆွဲလန်းနိုင်ရာငါးခန္ဓာမှန်စွာရှိဖြစ်သတည်းဆွဲလန်းနိုင်ရာငါးခန္ဓာမှန်စွာရှိဖြစ်သတည်းဆွဲလန်းနိုင်ရာငါးခန္ဓာမှန်စွာ တ
ိဖြစ်သည်။ဝိပဿနာဆိုတာဘယ်တရားကိုရှုရသလဲ။ဆွဲလန်းနိုင်တဲ့ဥပါဒနာခန္ဓာ၅ပါးကိုရှုရတယ်ဆိုတော့ဒီသမုဒ္ဒေဟာသုစိတ်ကူးနဲ့ကိုရေးညာကိုရေးထားတာမဟုတ်ဘူး။ပါဠိထာရတွေရအတူချုပ်ပြီးရေးထားတာ။တရားစာဆိုတာမိယာမူအထောက်ထားရှိမှရေးရတယ်။မြတ်စွာဘုရားဟောထားတဲ့ပါဠိဖြစ်စေ၊ညာနာမထေရကြီးတွေဟောထားတဲ့ပါဠိဖြစ်စေ၊သာသနာဖြစ်စေ။နေလိုခိုင်နှုံနဲ့ကျမ်းဂန်တာရကရှိရတယ်။အဲဒီလိုတာရကတွေကိုမှီညာပြုပြီးရေးရတယ်။တရားဟောရင်လည်းဒီလိုကျမ်းဂန်တွေကိုအမိပြုပြီးဟောရတယ်။တရားကျင့်ကြအားထုတ်ရင်လည်းဒီလိုကျမ်းဂန်တွေအမိပြုပြီးတော့ကျင့်ရတယ်။မြတ်စွာဘုရားဟောထားတဲ့ဒေသနာတော်တွေဟာရသမားဆရာတို့ရဲ့အမြင်ညွှန်းနဲ့တူလို့သုတ္တလို့ခေါ်ပါတယ်တဲ့။သူပုံကတော့ရသမားဆရာများကသေလုံးများကိုရေတော့မယ်ခွဲစိတ်တော့မယ်ဆိုရင်ကျူးစွာမြင်းချရတယ်မြင်မချာပဲမြမရမ်းပြီးတော့ထိုးလိုက်ခွဲစိတ်လိုက်လို့ရှိရင်မလိုရလဲရောက်သွားတတ်တယ်လိုတဲ့အစိမ့်မင်းသားတွေလည်းပြည့်စည်သွားတတ်တယ်ချောင်းချောင်းမှမသွားနိုင်ဘူးဒါကြောင့်မြင်းလေးချပြီးတော့မှအဲ့ဒီမြောင်းလေးအတိုင်းဖုံးရခွဲစိတ်ရတယ်ပြုပြင်ရတယ်အဲ့ဒါလိုပါပဲညဇာဗျာသာသနာတော်မှာလဲသီလသမာဓိပညာဆိုတဲ့သိက္ခာသုံးပါးအကျင့်တရားတွေကိုကြည့်မြင်တဲ့သူတော်ကောင်းတွေမြတ်စွာဘုရား၏တပည့်သားတွေဟာမြတ်စွာဘုရားဟောထားတဲ့တရားတော်ကိုမြင်ကြောင်းလေးလိုသဘောထားပြီးတော့ကျင့်ရတယ်။မြတ်စွာဘုရားကတရားမြင်ကြောင်းတရားစည်းကမ်းတွေကိုချထားပါတယ်။သီလကိုဘယ်လိုကျင့်ရမလဲ။ဓမ္မာရီကိုဘယ်လိုပွားစီရမလဲ။ပညာကိုဘယ်လိုဖြစ်စီရမလဲလို့မြတ်စွာဘုရားကဟောကြားထားပါတယ်။အဲ့ဒါတွေဟာတရားစည်းမြင်တွေပါပဲ။အဲ့ဒီတရားမြင်ကြောင်းစည်းကမ်းနိလန်းကလေးများအတိုင်းကျင့်ရတယ်။တရားစာတွေတရားကျမ်းဂန်တွေရေးရင်လဲအဲ့ဒီစည်းမျဉ်းတိုင်းရေးရတယ်တရားဟောရင်လဲအဲ့ဒီစည်းမျဉ်းတိုင်းပဲဟောရတယ်ကိုယ်စိတ်ကိုယ်ရှိတိုင်းခင်ဗျားတွေကိုကြောက်ပြီးရေးရတာဟောရတာမဟုတ်ဘူးတချို့ကတော့တရားကျမ်းဂန်ရယ်လို့မရှိပေမဲ့လူထင်တဲ့အတိုင်းသူတွေတဲ့အတိုင်းကြောက်ပြီးတော့ရေးတော့ဟောတော့တာပါပဲရေးရင်ဟောရုံနဲ့တော့မကြသေးဘူးသာပေကျမ်းဂန်တွေသာရပုဂ္ဂိုလ်တွေတောင်မှပြုတ်ချပုတ်ခလိုက်ကြသေးတယ်။အဲ့ဒါမျိုးတွေကတော့စာကြည့်တဲ့ပုဂ္ဂိုလ်တရားနာတဲ့ပုဂ္ဂိုလ်တွေကစဉ်းစားဆင်ခြင်တာဖို့လိုပါတယ်။တရားဆိုတာစည်းကမ်းရှိရတယ်။တရားဝေဒနာမှမလို့စီရဘူး။ခေလူတွေနားလဲအောင်ခေကာလအသုံးဟောဟာရလို့ပါကြောင်းလဲပြီးဟောရတယ်။အနေရိပဲကိုတော့မပြောင်းလဲရဘူး။တရားဝေဒနာတော့အတိုင်းပဲဖြစ်စီရတယ်။ဒါကြောင့်ကိုယ်ပေးထားတဲ့ဆောင်မို့ရသွေလာနိုင်တဲ့ဥပါဒနာခန္ဓာ၅ပါးကိုရှိရတယ်ဆိုတဲ့အ내အိဗေဟာဘယ်ကရသလဲလို့ဆိုရင်မြတ်စွာဘုရားဟောထားတဲ့ခန္ဓာ၅ပါးဆိုင်ရာဒေသနာတော်တွေကရပါတယ်။ဒီသုံးနှစ်သုံးလောက်ကိုအကျဉ်းချုပ်ထုတ်ပြအောင်မယ်။ရူပံဘိက္ခဝေအနေဆံယဟန်တို့ရုပ်ဒီမမြဲ။ယရနေဆံတန်ဒုက္ခံမမြဲသောတရားသည်ဆင်းရဲပေ၏။ယံဒုက္ခံဒရဏတာသင်ရဲ့တရားသည်အတ္တကောင်မဟုတ်ယရဏတာတံနေတံမမနေသောဟမသမိနမေသောအတ္တတိဧဝမေတံယထာဘူတံသမပညာယအတ္တဗံယံချင်းတရားသည်အနာတံအတ္တကောင်မဟုတ်တံတို့အတ္တကောင်မဟုတ်သောသဘောတရားကိုနဧတံမမဤဒီကငါဥစ္စာမဟုတ်ငါဥစ္စာနေအားဖြင့်ပါရသိမ့်တိုက်ထိုက်တော်တရားမဟုတ်နာဧသောအဟံအတ္တမိဤဒီကငါမဟုတ်ငါဟုမာမာနဆောင်လွားတိုက်တော်တရားမဟုတ်နာမေဧသောအတ္တဤဒီကငါ၏အတ္တမဟုတ်အတ္တကောင်ငါကောင်နေရာဖြင့်ထင်မှားတိုက်တော်တရားမဟုတ်ဣတိဤသောမေတံဤမမြဲစင်ရဲ့အတ္တကောင်မဟုတ်သောယုတ်သဘောကိုသမပညာယအမှန်ငါစွာသိသောဝိပဿနာပညာမဲ့ပညာဖြင့်ယထာဝုဒ္ဒဟုတ်တိုင်းမှစွာတထာဗံရှုမြင်အာ၏အဲဒီအနိစ္စဒုက္ခအနတ္တမြည်တဲ့ယုတ်တရားကိုမမြဲတဲ့နေရာချင်းသိအောင်ရောက်ွယ်ကောင်းတဲ့ဆင်းရဲနေရာချင်းသိအောင်အတ္တရောငါရောမဟုတ်တဲ့သဘောတရားများနေရာချင်းသိအောင်ရှုရမယ်တဲ့အခုထုတ်ပြခဲ့တဲ့ပါဠိကတော့ယုတ်ကိုရှုဖို့ညွှန်ပြတဲ့သေဒနာပါဠိသေစိတ်တစ်စိတ်တစ်ပိုင်းပဲသ ဟောတုဝေဒနာတင်ညာတင်္ခါရဝิญဉ္ဇဉ်တို့ကိုရှုဖို့အတွက်လဲဝေဒနာအနိစ္စာတင်ညာအနိစ္စာစသည်ဖြင့်ဤလူပဲညွှန်ပြထားပါတယ်ဒီရုပ်ဝေဒနာတင်ညာတင်္ခါရဝิญဉ္ဇဉ်ဆိုတဲ့ခန္ဓာ၅ပါးကိုအခုညွှန်ပြခဲ့တဲ့အတိုင်းနိစ္စာဒုက္ခအနတ္တသဘောမျှပဲလို့သိမြင်ပဲအကျိုးရှိပါသလဲလို့ဆိုတော့ဧဝံပါတံဘိခဝေသုတဝါရိယပါဝကောရူပသမိန်ပြိနိဗ္ဗိနတိဝေဒနာယပြိနိဗ္ဗိနတိစသည်ဖြင့်ဟောတော်မူပါတယ်ခန္ဓာ၅ပါးကိုအဲဒီလိုအနိစ္စဒုက္ခအနတ္တပဲလို့သိမြင်တဲ့ပုဂ္ဂိုလ်ဟာရုပ်ပေါ်မှာလည်းညှိနှိပ်သွားတော့တာပဲဝေဒနာ၊သင်ညာ၊သင်္ခါရဝိညာဉ်လေးပေါ်မှာလည်းညှိနှိပ်သွားတော့တာပဲတဲ့နိဗ္ဗိနဝိရဇတိညှိနှိပ်တော့အဲ့ဒီခန္ဓာလေးပေါ်မှာတတ်မဲ့ခြင်းသွားတယ်တတ်မဲ့တွေ့ရမှုခြင်းနဲ့အရိယာမဲ့ကိုရောက်သွားတယ်လို့ဆိုလိုတယ်ဝိရာဂဝိမုစတိတတ်မဲ့ခြင်းနဲ့အရိယာမဲ့ကိုရောက်သွားရင်ကိလေသာမှလွတ်မြောက်တဲ့ကိုယ်လေးပါးကိုလည်းရောက်သွားတော့တာပဲတဲ့ဝိမုဒ္ဒသမိန်ဝိမုဒ္ဒမိတိညာနာဟောတိဝိမုဒ္ဒသမိန်လွတ်မြောက်သွားသည်ရှိသောဝိမုဒ္ဒဤတိငါဤစိတ်လွတ်မြောက်သွားပေသည်ဟုညာနာပြန်လဲ၍စဉ်းကျင်သောပြစ္ဆေကရညာမီဟောတိဖြစ်ပေါ်လာ၏လွတ်မြောက်သွားရင်လွတ်မြောက်သွားမှာအလိုလိုပဲစဉ်းကျင်ပြီးသိသွားပါတယ်အထူးအားဖြင့်ဆိုရင်တော့ညာနာဖြစ်ပြီးကိလေသာငြိမ်းသွားရင်ကိလေသာငြိမ်းသွားတာကိုကိုယ်တိုင်ပဲသိသွားပါတယ်သူပြောခဲ့တာတွေဟာမြတ်စွာဘုရားဟောထားတဲ့ယရဏိသသုတ်ဒေသနာတော်ကတရားတွေပဲဒီလိုသုတ်တွေဟာအများကြီးပဲရှိပါတယ်အနာဝေဒပန်ယုတ်ဉာဏ်လုံးမှာဒီသုံးမျိုးတွေကြီးပဲဟောထားပါတယ်။အဲဒီသုံးတွေကဒီနေရာမှာအထုမဖွဲ့ကောင်းတဲ့သီလဝန္တသုံးနဲ့သုတဝန္တသုံးဆိုတာရှိတယ်။အဲဒီနှစ်သုံးဟာအရှင်မဟာကုဋ္ဌိကကမေးလို့အရှင်သာရိပုတ္တရာမထေရများကဖြည့်ရှင်းဟောကြားထားတဲ့သုံးတွေပဲ။ဒုလိုလေးနဲ့အလွန်ရှင်းအလွန်ကောင်းတဲ့သုံးတွေပါပဲ။အဲဒီမှာအရှင်မဟာကုဋ္ဌိကမထေရကဒီလိုစပြီးတော့မေးပါတယ်။သီလဝတ္တဟူသောသာရိပုတ္တဗိက္ခုနာတတမေရမာယောနိသောမနတိကာတပါတဲ့။အာဟုသောသာရိပုတ္တငါရှင်သာရိပုတ္တရာသီလဝတ္တသီလနှင့်ပြည့်စုံသောဗိက္ခုနာယဟနိတတမေရမာဘေတရားတို့ကိုယောနိသောနိမလမအားဖြင့်မနတိကာတပါနှလုံးသွင်းအားရှိပါကုန်သည်နိတဲ့။သီလကိုသောက်တည်ခြင်းသုံးလို့သီလပြည့်စုံစင်ကြဲနေပြီဆိုရင်အဲဒီလိုသီလပြည့်စုံစင်ကြဲနေတဲ့ပုဂ္ဂိုလ်ဟာဘယ်တရားကိုရှုရပါသလဲအဲဒီအမေးထဲမှာသီလဝတ္တသီလနဲ့ပြည့်စုံရင်ဆိုတဲ့ဘုံပုဂ္ဂလေးပါတာကိုသတိပြုရမယ်မေဘုံနိဗ္ဗာန်ရောက်အောင်တရားအားထုတ်မယ်ဆိုရင်အောက်ထစ်ဆုံးဖြစ်တဲ့သီလကိုတော့စင်ကြဲအောင်သုတ်တင်ရတယ်သီလတော်မှမပြည့်စုံရင်သမာဓိပညာဆိုတဲ့အထက်တရားဥတွေကိုမရနိုင်ဘူးဒါကြောင့်သီလနဲ့ပြည့်စုံနေတဲ့သူဟာမေဖို့နိဗ္ဗာန်ကိုရောက်အောင်ဘယ်တရားကိုရှုရပါသလဲလို့ရှင်မဟာကုဋ္ဌိကမထေရများကမေးပါတယ်ဒီတော့ရှင်သာရိပုတ္တရာမထေရများကလည်းလို့ဖြေပြပါတယ်သီလဝတ္တဟူသောကုဋ္ဌိကဘိက္ခုနာမေစုပါရဏေခန္ဓာနေသာတောဒုက္ခတောရောဂတောကန္ဓာတောသန္လာတော်အဂါတော်အာဘာရတော်ပရတော်ပါလောကတော်ပုံညတော်အနတ္တတော်ယောနိတော်မနတိကာတပါတဲ့အာဟုသောကုဋ္ဌိကငါရှင်ကုဋ္ဌိကသီလဝတ္တသီလနဲ့ပြည့်စုံသောဘိက္ခုနာယဟံသည်သင်္ဆဥပါရณะခန္ဓာ၅ပါးသောဥပါရณะခန္ဓာတို့ကိုဝါဒနာဒိဋ္ဌိဖြင့်ဆွဲလာနိုင်သောခန္ဓာ၅ပါးတို့ကိုယောနိတော်နိမလမအားဖြင့်မနတိကာတာပါနှလုံးသွင်းအားရှိဝကုန်၏။သံဃာဝဆင်းမှလွတ်မြောက်ခြင်းတဲ့ပုဂ္ဂိုလ်မေဖို့နိဗ္ဗာန်ရောက်ခြင်းတဲ့ပုဂ္ဂိုလ်ဟာသီလနဲ့ပြည့်စုံလို့ရှိရင်ဒနာရိဋ္ဌိနဲ့ဇွဲလာနိုင်တဲ့ခန္ဓာ၅ပါးဥပါဒနဲ့ခန္ဓာ၅ပါးတရားကိုရှုရမယ်။ဒါကြောင့်ဒီမထေရမြတ်ကြီးနှစ်ပါးတို့ရဲ့အမေးဖြေကိုယူပြီးတော့ဝိပဿနာညာဆိုတာပဲအရှိရဖြစ်သည်ဆွဲလာနိုင်ရာငါးခန္ဓာမှန်စွာအရှိရဖြစ်သည်လို့သံဃာကဆိုထားတာဒီသံဃာထဲမှာဆွဲလာနိုင်ရာငါးခန္ဓာလို့ဆိုတာဟာဥပါဒณะခန္ဓာ၅ပါးပဲဥပါဒณะခန္ဓာ၅ပါးကိုရှုတဲ့အခါမှာသ
ဘယ်လိုရှိရမှာလဲဆိုရင်အနိစ္စတော်မမြဲဟုဒုက္ခတော်ဆင်းရဲဟုအနတ္တတော်အတ္တကောင်မို့ဟုယောနိတော်အနိမလာမအားဖြင့်မနတိကာတာပါနှလုံးသွင်းအားရှိရကုန်၏အနိစ္စမမြဲဘူးလို့လည်းရှိရမယ်ဒုက္ခဆင်းရဲလို့လည်းရှိရမယ်အနတ္တအတ္တကောင်မဟုတ်တဲ့သဘောတရားမျှပဲလို့လည်းရှိရမယ်တဲ့ပြီးတော့အနိစ္စဒုက္ခအနတ္တဆိုတဲ့ဒီသုံးပုံနဲ့ဘောဟာရမျှတာကြွယ်ပြီးအ내တူတဲ့ပရိယပုတ်တွေကလည်းဒီတော့ပါဠိမှာအချံရံဖြစ်နေဟောထားတာစိပုတ်တော်ရှိသေးတယ်။ဘယ်လိုလဲဆိုတော့ရောဂတော်အနာယောဂာနဲ့တူတယ်လို့လည်းရှိရမယ်တဲ့။ကိုယ်ထဲမှာအမြဲပြဆွဲကားပြီးတချောင်ချောင်နဲ့ဖြီးစည်းနှိမ့်ဆက်နေတဲ့နာရာယီယောဂများလိုပဲအမြဲပြနှိမ့်ဆက်နေတယ်လို့ထင်မြင်အောင်ရှိဖို့ပါပဲ။ခဏမစဲမပြဖြစ်ဖြစ်နေတဲ့ယုံနာတွေကိုရှုနေရတဲ့ယောဂီမှာအဲဒီနာရာရှိယောဂလိုပဲအမြဲနှိမ့်ဆက်နေတယ်လို့ယုံနာတရားတွေကိုအပြည့်မြင်ပြီးတော့ရှုမိတတ်ပါတယ်။အဲဒီလိုရှုမြင်ပုံမျိုးကိုဆိုလိုပါတယ်။ပြီးတော့ကန္နာတော်အိုင်အမအပူလုံးအနာစင်းကြီးများနဲ့တူတယ်လို့လည်းရှုရမယ်။သံဃာတော်ညောင်ဆုံးနေတာနဲ့တူတယ်လို့လည်းရှုရမယ်။အဇတော်အကျိုးမဲ့ကိုဖြစ်စေရတဲ့မကောင်းမှုနဲ့တူတယ်လို့လည်းရှုရမယ်။သာမာရတော့တရားတစ်ခါမှဓာတ်ပေါက်ပြန်ပြီးဖြစ်ပေါ်လာတဲ့အဖျားယောဂာများနဲ့တူတယ်လည်းရှိရမယ်။ပရတော့ကိုယ်စီမံတဲ့အတိုင်းမဖြစ်လို့သူတဲ့စိမ့်နဲ့တူတယ်လည်းရှိရမယ်။သုံးညာတော့မူလကထင်မြင်တဲ့အတိုင်းမဟုတ်ပဲအသက်ကောင်းတရားကောင်းအနေမှစိတ်သုံးနေတယ်လို့လည်းရှိရမယ်။ပါလောကတော့ခဏမဲ့ဆက်အလွန်ပျက်စီးလွယ်တယ်လို့လည်းရှိရမယ်။ဒီစိတ်ပုဂ္ဂိုလ်ကအနေစာဒုက္ခဆိုတဲ့မူလသုံးပုဒ်ထဲမှာပါဝင်နေပါတယ်။ဒါလို့လဲဆိုရင်ပါလောကခဏမစဲအလွန်ပြည့်လွယ်တယ်ဆိုတာဟာမမြဲတဲ့သဘောပဲ။ဒါကြောင့်အနေစာလက္ခဏာထဲမှာပါဝင်နေပါတယ်။ပရသူတို့စိမ့်နဲ့တူတယ်။ဒုံညအသက်ကောင်းကောင်မှစိတ်သုံးနေတယ်ဆိုတာတွေဟာအစိုးမပိုင်တဲ့ငါကောင်မဟုတ်တဲ့သဘောပါပဲ။ဒါကြောင့်အဲဒီနှစ်ပုဂ္ဂိုလ်ကအနတ္တလက္ခဏာထဲမှာပါဝင်နေပါတယ်။ပြန်နဲ့ရောဂါ၊ဒါနာ၊သံလာ၊အကအာဘာရဆိုတဲ့၅ဘုတ်ကတော့ကြောက်စရာကောင်းတဲ့ဆင်းရဲသဘောတွေကြီးပါပဲ။ဒါကြောင့်အဲဒီ၅ဘုတ်ကဒုက္ခလက္ခဏာတွေမှပါဝင်နေပါတယ်။ဒါကြောင့်လူရင်းအတူရုပ်ရှုစရာကတော့အနိစ္စဒုက္ခအနာတ္တဒီ၃ဘုတ်ပါပဲ။ဒီ၃ဘုတ်ရလက္ခဏာ၃ပါးကိုဗမေနေသိရင်ဝိပဿနာကိစ္စကြီးစီးပြည့်စုံပါတယ်။အကြဝိပဿနာဆိုင်ရာသုတ်ဒေသနာတော်တွေမှာလည်းအများအားဖြင့်အနိစ္စဒုက္ခအနာတ္တဒီသုံးပုဂ္ဂိုလ်ကဟောတော်မူပါတယ်။ဒါကြောင့်ဥပါဒနဲ့ခန္ဓာ၅ပါးတရားတွေကိုအနိစ္စဒုက္ခအနာတ္တဟုရှုမြင်ရတယ်လို့အတူတူမှတ်ထားကြရမယ်။အဲဒီလိုရှုတော့ဘာအကျိုးရှိသလဲလို့မေးစရာရှိတယ်။ဒါကြောင့်ရှင်သာရိပုတ္တရာမထေရကဆက်လက်ပြီးတော့ဒီလိုဖော်ပြသွားပါတယ်။ဌာနံခောပနိတံအာဟုသောဝိသတိယံသီလဝဘိက္ခုဣမေပင်စုပါရณะခန္ဒီအနိစ္စတောဒုက္ခတောဟောယောနိတောမနတိကုံတောသောတာပတိဖလံသစ္စိကရေယအာဟုသောကုဋ္ဌိကငါရှင်ကုဋ္ဌိကသီလဝါသီလနှင့်ပြည့်စုံသောဘိက္ခုယံဒီဣမေပင်စုပါရณะခန္ဒီဤ၅ပါးသောပါရณะခန္ဓာတို့ကိုအနိစ္စတောမမြဲဟုဒုက္ခတောအစင်းရဲ့ဟုအနာတ္တောအတ္တကောမောဟုယောနိတောနိမလမအာရိမနတိကုံတောနှလုံးသွင်းနေရှိသည်ရှိတော်ဝါနှလုံးသွင်းဝါနှလုံးသွင်းနေတော်ရှိနေတော်ဘိက္ခုယံသည်သောတာပတိဖလံသောတာပတိဖို့ကိုဝါသောတာပန်ဖြစ်ကိုယံသစ္စည်းကလေးရအကျင့်မှပြုပါ၏ဧတံဌာနဤသို့မျက်မှောက်ပြုနိုင်သောအကြောင်းအခွင့်ရေးသည်ခောစင်စစ်အမှန်ဧကံအားဖြင့်ဝိဇ္ဇတိရှိပါ၏အဲဒီလို၅ပါးသောဥပါဒနခန္ဓာတွေကိုအနိစ္စဒုက္ခအနတ္တထင်အောင်ရှုနေတဲ့ယောဂီပုဂ္ဂိုလ်ဟာအဲဒီလိုရှုနေရင်ပဲပုထုဇဉ်ဖြစ်ကသောတာပန်ဖြစ်သွားနိုင်တယ်။ဒီလိုဖြစ်နိုင်တဲ့အကြောင်းအခွင့်အရေးရှိပါတယ်။သောတာပတိမေပုဂ္ဂိုလ်ရောက်နိုင်လောက်အောင်ပြည့်ပြည့်စုံစုံရှုသွားရင်သောတာပန်ဖြစ်သွားမယ်လို့ဆိုလိုပါတယ်။ဒါတော့သောတာပန်ဖြစ်ပြီးအပယ်၄ပါးကအစဉ်ထာဝရလွတ်မြောက်ခြင်းဥပါဒနဲ့ခန္ဓာ၅ပါးတရားတွေကိုအနိစ္စဒုက္ခအနတ္တထင်မြင်အောင်ရှုကြရုံပဲအတိအဆုံးရှုရင်စင်္သာရိပုတ္တရာမထေရမြတ်ကြီးမိန်တော်မူတဲ့အတိုင်းသောတာပန်ဖြစ်သွားမှာကတော့သိကြပါတယ်ဒါတော့တင်လည်းမကြသေးပါဘူး အလိုရှိရင်ရဟနာတိလည်းဖြစ်နိုင်ပါသေးတယ်။ဒါကြောင့်အရှင်မဂုတိကမထေရကြီးကဆက်လက်ပြီးတော့မေးကြပါတယ်ရှင်သာရိပုတ္တရာတဲ့သောတာပန်ဖြစ်ပြီးရင်အဲ့ဒီသောတာပန်ပုဂ္ဂိုလ်ကတော့ဘယ်တရားကိုရှုရပါသလဲလို့မေးကြပါတယ်။ဒီတော့ရှင်သာရိပုတ္တရာကဒီလိုဖြေကြားတော်မူပြန်တယ်။သောတာပန်ပုဂ္ဂိုလ်လည်းပဲဒီဥပါဒနဲ့ခန္ဓာ၅ပါးကိုပဲအနိစ္စဒုက္ခအနတ္တအားဖြင့်ရှုရပါတယ်တဲ့။ဒီလိုရှိတော့ဘာဖြစ်သွားတော့ဆိုရင်သောတာပန်ဖြစ်ကသရဂံဖြစ်သွားနိုင်ပါတယ်တဲ့အဲဒီသရဂံကောဘာကိုရှုရသလဲလို့ဆိုတော့သရဂံကလည်းဒီဥပါဒနဲ့ခန္ဓာ၅ပါးကိုပဲအနိစ္စဒုက္ခအနတ္တအပြင်ရှုရပါတယ်တဲ့ဒီလိုရှုရင်အနာဂံဖြစ်သွားနိုင်ပါတယ်အနာဂံကောဘာကိုရှုရပါသလဲလို့ဆိုတော့အနာဂံကလည်းဒီဥပါဒနဲ့ခန္ဓာ၅ပါးကိုပဲအနိစ္စဒုက္ခအနတ္တအားဖြင့်ရှုရပါတယ်ဒီလိုရှုတော့ယဟနာဖြစ်သွားနိုင်ပါတယ်ယဟနာဖြစ်သွားတော့ဘာကိုရှုရသေးသလဲလို့ရှင်မဂုတိကကမေးပြန်တယ်ဒါတော့ရှင်သာရိပုတ္တရာမထေရကယဟနာလည်းဒီဥပါဒနဲ့ခန္ဓာ၅ပါးကိုအနိစ္စဒုက္ခအနတ္တအားဖြင့်မှန်စွာရှုရတယ်လို့ဖြေကြားပါတယ်ဒီဖြေကြားချက်ကိုထောက်ပြီးတော့ဥပါဒနဲ့ခန္ဓာ၅ပါးတရားတွေဟာယဟနာဖြစ်ပြီးတရားကိုရှုရတဲ့တရားတွေပဲလို့သဏိဋ္ဌာညဆိုင်ငယ်စွာမှတ်ထားကြရမယ်။ဒါလို့ရှိတော့ဉာဏပုဂ္ဂိုလ်မှာဘယ်လိုအကျိုးကိုရပါသေးသလဲ။သစ္စာဗုဒ္ဓညာဖြစ်သွားအောင်မလား။သမာဓိမုဒ္ဒညာစွာပြောင်းညဖြစ်သွားအောင်မလားလို့ဒီလိုတွေးစရာမေးစရာတွေရှိပါတယ်။အဲဒီလိုဘုရားသစ္စာဗုဒ္ဓတော့မဖြစ်နိုင်ပါဘူး။ဉာဏပုဂ္ဂိုလ်ဟာယန္နာဖြစ်နေတဲ့တန်တရားဘွားဇတ်ချုပ်ငြိမ့်ပြီးပြိဋိနိဗ္ဗာန်ဝင်စံသွားရပါတယ်။ဘာကြောင့်လဲဆိုရင်ယန္နာမှာမပယ်ရသေးတဲ့ကိလေသာမငြိမ်းသေးတဲ့ကိလေသာရဲ့လို့မရှိတော့ဘူးကိလေသာတွေအလုံးပယ်ပြီးသားငြိမ်းပြီးသားကြီးဖြစ်နေတယ်ဒါကြောင့်မပယ်ရသေးတဲ့ကိလေသာကိုပယ်နိုင်အောင်မငြိမ်းသေးတဲ့ကိလေသာငြိမ်းသွားအောင်လို့ကျင့်စရာရဲ့လို့မရှိတော့ပါဘူးပြီးတော့ယန္နာမှာမပြည့်စုံသေးတဲ့သီလသမာဓိပညာရဲ့လို့လည်းမရှိတော့ဘူးပြည့်စုံသေးတဲ့သီလသမာဓိပညာတွေဟာအလုံးပြည့်စုံပြီသားကြီးဖြစ်နေပြီ။ဒါကြောင့်မပြည့်စုံသေးတဲ့တရားကိုပြည့်စုံအောင်အားထုတ်ဖို့ဆိုတာလည်းပဲမလိုတော့ပါဘူး။ပြီးတော့ญาတိဖြစ်တဲ့တရားတွေကိုတိုးတက်အောင်လို့ကျင့်စရာလည်းမလိုတော့ဘူး။ဒါကြောင့်ญาဏပုဂ္ဂိုလ်မှာဝိပဿနာရှုတဲ့အတွက်မပြည့်စုံသေးတဲ့တရားအသစ်တွေတိုးတက်ခြင်းဆိုတဲ့အကျိုးလည်းမရှိပါဘူးတဲ့။ပြည့်စုံပြီသားတရားဟောင်းတွေတိုးပွားခြင်းဆိုတဲ့အကျိုးလည်းမရှိပါဘူးတဲ့။ဉာဏပုဂ္ဂိုလ်မှာဥပါဒနဲ့ခန္ဓာ၅ပါးကိုရှုရတဲ့အတွက်တကယ်ရရှိတဲ့အကျိုးကတော့ဒိဋ္ဌဓမ္မဒုက္ခဝိဟာရလို့ခေါ်တဲ့မျက်မှောက်ဘဝမှာချမ်းသာစွာနေရခြင်းအကျိုးလည်းရှိပါတယ်တဲ့ချမ်းသာစွာနေရပုံကတော့ဉာဏပုဂ္ဂိုလ်တွေလည်းဥပါဒနာမရှုဘဲအလွတ်နေလို့ရှိရင်အောင်း၆ပါးတွေကဘုရားပေါ်လိုက်ဒီကပေါ်လိုက်နဲ့မချမ်းမြေ့စရာစိတ်မသက်သာစရာဖြစ်နေပါတယ်ဒီနေရာမှာသိမချမ်းမြေ့စရာဆိုပေမဲ့လို့သင်နှလုံးမသာဖြစ်တာတော့မဟုတ်ပါဘူးအလိုမရှိပါပဲနဲ့အာယုံမျိုးမျိုးတွေကိုမပြတ်တွေ့နေရတဲ့အတွက်စိတ်သက်သာရမရပဲဖြစ်နေတာကိုဆိုလိုပါတယ်ညာနာဘုံပြောနေဘုံတော့တရားထဲမှာစိတ်ဝင်စားနေတဲ့အခုကလာယောဂီပုဂ္ဂိုလ်ချွတ်တောင်မှဒီလိုအာယုံမျိုးမျိုးတွေကိုတွေ့နေရတာစိတ်မသက်သာပဲဖြစ်နေတာပါသေးတယ်ဒါကြောင့်ရှုယောဂီဓမ္မတွေဟာကမ္မထာကြောင့်ကအိမ်ကျန်သွားတဲ့အခါမှာအရာထဲရောက်သွားတော့ကိုယ်အာယုံမြင်ရဒီအာယုံကြားရအလုတ်ကိုင်းမျိုးမျိုးနဲ့စပြီးပြောဆိုလုတ်ကိုင်းနေတာတွေကိုတွေ့ရနဲ့သိမေးကြမယ်မနေတာပဲဖြစ်နေတာသေးတယ်ဒါကြောင့်တချို့ကကမ္မထာကြောင့်ကိုပြန်လာရကြတယ်ဒီလိုပါတော့လဲဒီလိုအိမ်မှာမနေတာမထိုင်တာဖြစ်တယ်ဆိုတာဟာလည်းမကြပါဘူး၄-၅ရက်လောက်ဆိုရင်နေတာထိုင်တာဖြစ်သွားတော့တာပါပဲတော်ကြရတော့အိမ်စိတ်ဝင်ပြီးရှိကလိုပဲကိုယ်အိမ်ကိုယ်အလုံးနဲ့ကြော်ပြီးတော့နေရသွားတာပါပဲညာနာပုဂ္ဂိုလ်ကတော့အဲ့ဒီလိုမူလမပြန်တော့ဘူးဒါကြောင့်အာယုံမျိုးမျိုးတွေကိုဝိပဿနာမရှုပဲတွေ့နေရရင်စိတ်မသက်သာပဲဖြစ်နေပါတယ်ဘောလာသမ ्या ကိုမပြတ်ရှုပြီးတော့နေမှဝိပဿနာချမ်းသာကိုရပြီးတော့ချမ်းသာပေါ်နေတယ်ဒါကြောင့်ညာနာပုဂ္ဂိုလ်မှာဒီဥပါဒနာခန္ဓာ၅ပါးကိုရှုနေတဲ့အတွက်မျက်မှောက်ဘဝမှာချမ်းသာစွာနေရခြင်းဆိုတဲ့အကျိုးကိုလည်းရပါတယ်တဲ့ဒ ြီးတော့အမြဲမပြတ်နှလုံးသွင်းရှုမှလေ့လာနေတဲ့အတွက်အမှတ်ရတဲ့တတိလဲမပြတ်ဖြစ်ပွားနေတယ်။အနိစ္စဒုက္ခအနတ္တသဘောတွေကိုအမှန်တည်းမြတ်မောက်ပြီးတဲ့သမဇဉ်ညာဆိုတာလဲမပြတ်ဖြစ်ပွားနေတယ်။အဲဒီတတိသမဇဉ်နေမပြတ်ဖြစ်ပွားနေခြင်းဆိုတဲ့အကျိုးလဲရှိပါတယ်တဲ့။ဒီလိုမပြတ်ရှုပြီးတတိသမဇဉ်မပြပွားနေတဲ့ယန္တာပုဂ္ဂိုလ်ကိုတတတဝိဟာရီပုဂ္ဂိုလ်လို့လည်းခေါ်တယ်။ဒီလိုပုဂ္ဂိုလ်မှာအလားတမာပတ်ကိုအလိုရှိတဲ့အခါအချိန်မရွေးဝင်စားနိုင်တယ်။ကာလပိုင်းခြားအားဖြင့်လည်းအလိုရှိသလောက်တည်တံ့စေနိုင်တယ်။ခုပြောခဲ့တဲ့ဒေဒမဒုက္ခဝိဟာရနဲ့တတိသမဇဉ်ဆိုတဲ့ဒီအကျိုးနှစ်ပါးကိုရအောင်လို့ယန္တာပုဂ္ဂိုလ်မှာဝိပဿနာကျူရပါတယ်တဲ့။အခုပြောခဲ့တာလေးဟာသီလဝန္တာတုတ်မှာရှင်သာရိပုတ္တရာဖြည့်ကြားထားပုံနေပဲသုဒ္ဓဝန္တာတုတ်မှာလည်းဒီနည်းတိုင်းပဲဖြည့်ကြားထားပါတယ်သုဒ္ဓကတော့သီလဝန္တသီလပြည့်စုံတဲ့ယဟန်ဆိုတာနဲ့သုဒ္ဓဝန္တသုဒ္ဓပြည့်စုံတဲ့ယဟန်လို့ဆိုတာတော့ပဲထူးပါတယ်ညာနဲ့စကားရတွေကတော့အကုန်လုံးတစ်ခါတည်းတူနေပါတယ်ဒါကြောင့်သီလဝန္တာတုတ်သုဒ္ဓဝန္တာတုတ်များနဲ့တကွခန္ဓာ၅ပါးဆိုင်ရာအခြားတုတ်ပေါင်းများစွာကိုပါအမိပြုပြီးတော့ဝိပဿနာဉာဏ်ဆိုတာပဲဟာအရှိရဖြစ်သည်ဆွဲလာနိုင်ရာငါးခန္ဓာမှန်စွာအရှိရဖြစ်သည်ဆိုတဲ့ဒီသံဃာကလေးတွေကိုရေးထားပါတယ်အဲ့ဒါကိုထူးသီးပြုပြီးတော့မှတ်ထားကြပါအောင်မုတ်ထဲမှာဆွဲလာနိုင်ရာငါးခန္ဓာလို့ဆိုတာဥပါဒနဲ့ခန္ဓာ၅ပါးပဲဆိုတာလည်းခုနကပြောခဲ့တယ်မမြဲတာကိုမြဲတဲ့အနေနဲ့ဆွဲလာနေမြဲကိုချမ်းသာအနေနဲ့ဆွဲလာနေပုဂ္ဂိုလ်တ attva ငါးပါးမဟုတ်တာတွေကိုပုဂ္ဂိုလ်တ attva ငါးပါးအနေနဲ့ဆွဲလန်းနေဒီလိုဆွဲလန်းနိုင်တဲ့ယုံနာတွေကိုဥပါဒနဲ့ခန္ဓာခေါ်တယ်ဆိုတဲ့အကြောင်းလဲအတော်အတန်ပြောခဲ့ပါပြီ။ဒါ၆ပါးကဆွဲလန်းနေကြပုံကိုအခုထပ်ပြီးတော့ပြောဦးမယ်။အခုလူတွေဟာဉာဏ်ကလည်းပုဂ္ဂိုလ်ရောသူများကိုရောမြဲတဲ့အနေအချင်းလဲသိမြင်ဆွဲလန်းနေကြတယ်။ဒီကလည်းရှိ၊ဘူးလည်းရှိ၊နောင်လည်းရှိမြဲတာရှိနေတယ်လို့ဒီလိုထင်နေကြတယ်။ချမ်းသာတယ်၊ကောင်းတယ်၊လှပတင်နေတယ်လို့လည်းထင်နေကြတယ်။အသက်ရှင်နေတဲ့ပုဂ္ဂိုလ်တရားကောင်းတွေပဲလို့လည်းထင်နေကြတယ်။အဲ့ဒီမြညာကလိုပဲ၊ကြားကလည်းဒီတိုင်းပဲသင်္မြဆွဲလာနေကြတယ်။အနာကိုနာရကလည်းဒီတိုင်းပဲသင်္မြဆွဲလာနေကြတယ်။ရတာကိုစားသိရကလည်းဒီတိုင်းပဲသင်္မြဆွဲလာနေကြတယ်။ဒွိရိယကလည်းဒီတိုင်းပဲသင်္မြဆွဲလာနေကြတယ်။ဝိရိဒါတွေကတော့ဒီကိုယ်လုံးမှာအနှံ့ပြအမနာကျေပြမှာပဲအသွေးသားဆိုးနေတဲ့နေရာတိုင်းကအသွေးအထိဖြစ်ပေါ်နိုင်တယ်ဖြစ်ပေါ်လာတဲ့အသွေးအထိတိုင်းကဆွဲလန်းမှုဖြစ်နိုင်တယ်ဘုရားကပြောခဲ့တဲ့လက်ချေကွေးတာဆန်းတာလှူကြတာတွေလည်းအကုန်လုံးအသွေးအထိတွေကြီးပဲဒါတည်းကပေါင်းလိုက်ဗိန်လိုက်နဲ့တောင်းနေလှူကြနေတာတွေလည်းအသွေးအထိတွေပဲတော်တော်ကြာမှအဲ့ဒါတွေကိုအသေးစိတ်ရှင်းပြီးတော့ပြောအောင်မယ်ပြီးတော့ဒီလိုစဉ်းစားကြံစည်နေရတာကိုလည်းမြဲတယ်လို့ထင်မှနေကြတယ်။ဘယ်လိုလဲဆိုတော့အရင်ကရှိနေတဲ့ငါကပဲအခုကြံစည်တယ်။ကြံပြီးတော့လည်းရှင်မြဲပဲရှိနေတယ်လို့ဒီလိုမြဲတဲ့အနေနဲ့လည်းထင်မှနေကြတယ်။ငါကောင်းနေတယ်ထင်မှနေကြတယ်။အဲဒီလိုဒီလိုစဉ်းစားကြံစည်နေရတာကိုကြော်စရာကောင်းတယ်၊ပါရစရာကောင်းတယ်လို့လည်းထင်မှနေကြတယ်။အဲ့ဒါဟာချမ်းသာလို့ထင်နေတာပါပဲ။ဒါကြောင့်ဒီလိုစိတ်ကူးစဉ်းစားကြံစည်နေရတာတွေအကုန်လုံးပျောက်သွားမယ်ဆိုရင်လက်မခံနိုင်ကြဘူး။သဘောမကျနိုင်ကြဘူး။အဲ့ဒါဟာတာယာဆွဲလာနေလို့ပေါ့။အခုပြောခဲ့တဲ့အတိုင်းဓဝါကြောက်ပါကထင်ပေါ်လာတဲ့တရားတွေကိုမြဲတဲ့အနေချမ်းသာတဲ့အနေငါးကောင်းတော်ကောင်းအနေနဲ့ဆွဲလာနေတယ်။ဒနာနဲ့လည်းတာယာပြီးတော့ဆွဲလာနေ။ဒိဋ္ဌိနဲ့လည်းထင်မှပြီးတော့ဆွဲလာနေ။အဲဒီလိုဆွဲလန်းနိုင်တဲ့ခန္ဓာ၅ပါးတရားတွေကိုရှုရတာပါပဲရှုတော့လဲယောနိသောမနတိကာတာပါလို့ဆိုထားတဲ့အတိုင်းမိလာမှာအတိုင်းရှုဖို့လိုပါတယ်ရှုဖို့ကမိလာမှန်မှမှဝိပဿနာဖြစ်တယ်မမှန်ရင်တော့ဝိပဿနာမဖြစ်ဘူးငဲတဲ့အနေနဲ့ရှုနေရင်ဘယ်မှာဝိပဿနာဖြစ်မှာလဲဌာနာတဲ့အနေလှပါတင်နေတဲ့အနေအသက်ကောင်းတဲ့ဘဝကောင်းအနေနဲ့ရှုနေရင်ဘယ်မှာဝိပဿနာဖြစ်မလဲ။ဒီလမှာလည်းရှိမှဝိပဿနာကဖြစ်တာ။ယုံနာတရားတွေဆိုတာကမမြဲတဲ့တရားတွေပဲ။အဲဒီမမြဲတာတွေကိုမမြဲတဲ့အနေနဲ့အမှန်တိုင်းသိအောင်လို့ရှုရတယ်။ပြီးတော့ အဲဒီယုံနာတရားတွေကဖြစ်လိုက်ပြက်လိုက်နဲ့မပြတ်နှိမ့်ဆက်နေလို့ကြောက်စရာကောင်းတဲ့ဆင်းရဲတွေကြီးပဲအဲဒီကြောက်စရာကောင်းတဲ့ဆင်းရဲတွေကိုကြောက်စရာကောင်းတဲ့ဆင်းရဲအနေနဲ့လဲအမှန်တိုင်းသိအောင်လို့ရှိရတယ်ပြီးတော့အဲဒီတရားတွေကပုဂ္ဂိုလ်သတ္တဝါကငါကောင်မဟုတ်တဲ့သဘောတရားတွေကြီးပဲအဲဒါတွေကိုပုဂ္ဂိုလ်သတ္တဝါကငါကောင်မဟုတ်တဲ့သဘောတရားအနေနဲ့လဲအမှန်တိုင်းသိအောင်လို့ရှိရတယ်ဒါကြောင့်ဆွဲလန်းနိုင်ရာငါးခန္ဓာမှန်စွာရှိရဖြစ်တည်းလို့သောမုဂ္ဂါဆိုထားတာမင်္ဂန်စွာရှိရမယ်မင်္ဂန်စွာရှိမှဝိပဿနာညာဖြစ်တယ်လို့ဆိုလိုပါတယ်။ဒါကြောင့်ဉာဏ်တိုင်းကြာတိုင်းတွေ့တိုင်းသိတိုင်းဓဝါ၆ပါးကသင်္ချာပေါ်လာတဲ့ယုံနာတွေကိုမှန်တိုင်းကြည့်ရတယ်။မြင်မြင်တာဟာမှန်နေတာပဲ။အဲဒါကိုမြင်တယ်မြင်တယ်လို့ကြည့်ရတယ်။တို့တူကြားရင်လည်းကြားတာမှန်နေတာပဲ။ဒါကြောင့်ကြားတယ်လို့ကြည့်ရတယ်။နားရင်လည်းနားတယ်လို့ကြည့်ရတယ်။ရတာကိုစားပြီးရင်လည်းသိတယ်လို့ယူရတယ်။ကိုယ်တည်းကတွေ့ထင်ရင်လည်းသိတယ်လို့ယူရတယ်။ညောင်းတာ၊ပူတာ၊နာကျင်ကြိုက်ခဲတာဒီလိုခံခဲ့အခံခဲ့တဲ့ဒုက္ခဝေဒနာတွေဟာလည်းတွေ့ထင်ရကဖြစ်ပေါ်လာတာတွေပဲ။အဲဒါတွေလည်းညောင်းတယ်၊ပူတယ်၊နာတယ်စသည်ဖြင့်ယူရတယ်။ဒီကုစဉ်းစားတာတွေဖြစ်ပေါ်လာရင်လည်းဒီကုရယ်စဉ်းစားတယ်၊ကြံစည်တယ်၊လိုချင်တယ်၊နှစ်သက်တယ်၊ပါရတယ်စသည်ဖြင့်ဒီဖြစ်ပေါ်လာတဲ့အတိုင်းပဲယူရတယ်။ဒါပေမဲ့လို့ပထမရှိပါသောပုဂ္ဂိုလ်ကတော့မြင်တိုင်းကြားတိုင်းတွေ့တိုင်းသိတိုင်းဓဝါ၆ပါးကဖြစ်ပေါ်လာတဲ့များကိုအကုန်လုံးစဉ်းစားအောင်လိုက်ပြီးတော့မရှိနိုင်သေးဘူး။ဒါကြောင့်နည်းနည်းကစပြီးတော့ရှိရတယ်။ရှိပုံကတော့အသက်ရှူတိုင်းစိုက်တိုင်းဝမ်းပိုက်ကဖောင်းလိုက်ပိန်လိုက်နဲ့လှုပ်ရှားနေတဲ့ရုပ်ဟာအထူးသဖြင့်သင်ကြားနေတယ်။အဲဒီလှုပ်ရှားရုပ်ကလေးကစားပြီးရှိရတယ်။ဖောင်းတလာတဲ့လှုပ်ရှားရုပ်ကလေးကိုဖောင်းတယ်လို့ရှိရတယ်။ပိန်ကြသွားတဲ့လှုပ်ရှားရုပ်ကလေးကိုပိန်တယ်လို့ယူရတယ်။ဒီဖောင်းတဲ့ပိန်တယ်ဆိုတော့ရှုပ်ုံကလေးကသာသာပေးတာမပါတဲ့အတွက်ဘာမှမဟုတ်သလိုလဲခင်းနေတာကြတယ်။ဝိပဿနာအကြောင်းကောင်းကောင်းမသိသေးတဲ့အချို့ပုဂ္ဂိုလ်တွေကတော့ဖောင်းတာပိန်တာဟာစာနဲ့ပိန်နဲ့မဆိုင်ပါဘူးဘာမှမဟုတ်ဘူးလို့လဲပြစ်ပယ်ပြီးတော့ပြောနေကြသေးတယ်။ဟုတ်တယ်။သူ့ဟာသာသာပေးတာကမပါတော့ဘာမှမဟုတ်ဘူးလို့ထင်မယ်ဆိုလဲထင်စရာပါပဲဒါပေမဲ့သဘောတရားနေကတော့တကယ်ကိုဟုတ်နေတာဘောင်းတယ်လာတာလဲတကယ်ကိုဟုတ်နေတာပဲပြင်ကြသွားတာလဲတကယ်ကိုဟုတ်နေတာပဲဘယ်လိုဟုတ်နေတာလဲဆိုရင်လှုပ်ရှားတဲ့ဝါယုတ်သဘောတကယ်ကိုဟုတ်နေတာပေါ့ဘောင်းနေပိန်နေဆိုတဲ့အမိကတော့ခေါ်လို့ပြောလို့လွယ်အောင်အရာ၃၀ကအတိုင်းဘုန်းကြီးများကကြောပြတာနေတာပဲအမှန်ကတော့ကျမ်းစာစကားနဲ့ပြောရရင်ဘောင်းနာပိန်နာဟာဝါယောဓာပဲဘောင်းနိုင်ပိန်နိုင်ဗိုက်ကညာနဲ့စိုက်ပြီးတော့ကြည့်နေရင်မာထင်ရှားသလဲဆိုတော့တောင်းနေတဲ့သဘောလဲထင်ရှားတယ်လှုပ်ရှားတဲ့သဘောလဲထင်ရှားတယ်တဏှာတဏှာကိုရွှေ့ဆောင်နေတဲ့သဘောလဲ